မြန်မာစစ်တပ်ပိုင်ကုမ္ပဏီကိုဝန်ဆောင်မှုလုပ်ငန်းအတွက်အသုံးပြုနေတာရပ်ဆိုင်တော်မယ်အကြောင်းအမည်မဖော်လိုတဲ့ဥရောပကုမ္ပဏီကြီးတစ်ခုကဗြိတိန်ခြေစိုက်ဘာမာကမ်ပိန်း UK ကိုအကြောင်းကြားခဲ့တယ်လို့အဖွဲ့ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာက VOA ကိုအင်ကာနီမှာအတည်ပြုပြောပါတယ်မြန်မာစစ်တပ်နဲ့စစ်ပွဲရေးလုပ်ငန်းပိုင်းပတ်သက်နေတဲ့သဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်စေတဲ့နိုင်ငံတကာကုမ္ပဏီတွေကိုနမည်ပြက်စင်းနဲ့ထဲဖို့ဘာမာကမ်ပိန်း UK ကပြုစုနေတာမှာ83ခုနီးပါးရှိနေပြီးအခုဥရောပကုမ္ပဏီကြီးကိုလည်းစီးရင်ထဲမှာထည့်ဖို့ရှိတဲ့အကြောင်းကြားခဲ့တာမှာကုမ္ပဏီဘက်ကတုံ့ပြန်ခဲ့တာဖြစ်တယ်လို့မတ်ဖာမနာကပြောပါတယ်ဒီချိန်နည်းနဲ့ပတ်သက်လို့မိုင်းအင်ကျင်းနိုင်ငံအဆက်အသွယ်မြန်မြန်ထားမှာသူကအခုလိုစပြောပါတယ်
Today we had notification from a big European company.
ဒီနေ့ဥရောပကုမ္ပဏီတစ်ခုကလည်းကျွန်တော်တို့ကိုကြောင်းချခဲ့ပါတယ်ဒီကုမ္ပဏီဟာဝန်ဆောင်မှုလုပ်ငန်းအတွက်မြန်မာစစ်တပ်ပိုင်းကုမ္ပဏီတစ်ခုကိုအသုံးပြုနေခဲ့တာပါဒါပေမဲ့အခုတော့ဆက်ပြီးအသုံးပြုတော့မှာမဟုတ်သလိုနောက်ပိုင်းမြန်မာပြည်မှာရှိနေတဲ့သူတို့ကုမ္ပဏီတွေနဲ့ဆက်ပြီးစီးပွားရေးလုပ်ငန်းတွေမှာစစ်တပ်ပိုင်းကုမ္ပဏီမှန်ကန်နဲ့ဆက်ဆက်လုပ်ငန်းတော့မှာမဟုတ်ပါဘူးဒါဟာကျွန်တော်တို့အတွက်ကောင်းတဲ့သတင်းပါဒါပေမဲ့ဘယ်ကုမ္ပဏီဖြစ်တယ်ဆိုတာကိုတော့လျှို့ဝှက်ထားဖို့ကျွန်တော်တို့သဘောတူထားပါတယ်ကုမ္ပဏီတွေနဲ့ကျွန်တော်တို့ကြားသဘောတူညီချက်ကစစ်တပ်နဲ့စီးပွားရေးပူးပေါင်းလုပ်ငန်းတွေကိုသူတို့ရက်မယ်ဆိုရင်အမည်ပြည့်စင်းနဲ့အများပြည်သူသိအောင်ထည့်သွင်းမှာမဟုတ်ဘူးဆိုတဲ့အချက်ဖြစ်ပါတယ
်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်ခဲ့တာဒါမှမဟုတ်Yes, sign up me company တွေကဘယ်လိုကုမ္ပဏီအမျိုးအစားတွေလဲရှင်
We've seen the companies that have stopped doing business with the military have been in finance.
ဒီတန်းစီးပွားရေးရဆက်ဆံကြတွေကိုရဆိုင်ခဲ့တဲ့ကုမ္ပဏီတွေဆိုရင်ကျွန်တော်တွေ့နေရတဲ့အထက်မှာဝီဒီယိုဝန်ဆောင်မှုလုပ်ငန်းသတင်းမီဒီယာဆက်သွယ်ရေးစိုက်ပျိုးရေးနဲ့လက်နက်ပစ္စည်းစတဲ့ကဏ္ဍတွေကဖြစ်ပါတယ်။အခုလိုကျယ်ပြန့်တဲ့ကဏ္ဍပေါင်းစုံကစီးပွားရေးကုမ္ပဏီတွေဟာစစ်တပ်နဲ့ဆက်ဆံလုပ်ငန်းတွေကိုအဆုံးသတ်ခဲ့ကြပါပြီ။ပြီးခဲ့တဲ့သတင်းပတ်ကဆိုရင် ICC နိုင်ငံရာစုခွင့်ရုံးမှာမြန်မာနဲ့ဆိုင်တဲ့အမှုကိုတင်သွင်းတဲ့အထက်မှာနိုင်ငံကကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့စီးပွားရေးအရာဆက်ဆက်လုပ်ကိုင်နေဆိုရင်စစ်တပ်ကကျူးလွန်တဲ့နိုင်ငံကပြုမှုကိုငွေကြေးရအကူအညီပေးနေတာဖြစ်တယ်ဆိုတဲ့အချက်ပါဝင်ပါတယ်။တကယ်လို့ကုမ္ပဏီတွေဘက်ကစစ်တပ်ရဲ့ပြုမှုကျူးလွန်မှုတွေအတွက်အထောက်ပံ့ပေးခဲ့နေဆိုရင်သူတို့ပါနိုင်ငံကပြုမှုတွေမှာကြံ့ရပါဖြစ်တဲ့အောင်ပါပါ
။ဒီနေရာမှာ ICC ခုံရုံးကဒီစီးပွားရေးကုမ္ပဏီတွေကိုဘယ်လိုစီရင်ကိုင်တင်နိုင်မလဲရှင
်။ So what has happened is that the ICC is considering
how to go about it ဆိုရင်ဒီမှာအဆင့်ကုမ္ပဏီကိုကဲထပ်ဖို့အတွက် ICC တရားလိုရှိနေကနေကြိုတင်ပဏာမအစုံစစ်ဆေးဖို့တရားရုံးရဲ့ခွင့်ပြုချက်တောင်းခံပြီးစုံစမ်းစစ်ဆေးမှုအပြည့်အဝအရင်လိုမလားဆိုတာ ICC ခွင့်ရုံးကနေစဉ်းစားနေပါတယ်။နောက်တစ်ဆင့်ကတော့တရားရုံးရဲ့ခွင့်ပြုချက်နဲ့ ICC တရားလိုရှိနေကနေပြစ်မှုကိုကြောက်ကြနာနာအပြည့်အဝစုံစမ်းစစ်ဆေးတဲ့အခါမှာတည်တည်ထောက်ထားယူဖို့ဘယ်သူကပြစ်မှုကျူးလွန်တယ်ဆိုတာကိုကြည့်ပြီးဒီလူတွေကိုအရေးယူဖို့အမှုတွေကိုတည်ဆောက်မလားဆိုတာပဲဖြစ်ပါတယ်။ဆိုတော့ ICC ရာဇဝတ်ကုန်ရုံးအနေနဲ့စုံစမ်းစစ်ဆေးမှုအပြည့်အဝလုပ်တဲ့အခါမှာဒီကုမ္ပဏီတွေကိုပါစုံစမ်းစစ်ဆေးမလားဆိုတာကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်
။ Burma Campaign UK ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်မှုတွေကိုရုတ်သိမ်းသွားတဲ့ကုမ္ပဏီပေါင်း6ခုရှိနေပြီလို့ဖော်ပြထားပါတယ်။အဲ့ဒါကိုထပ်ပြီးတော့ရှင်းပြပေးလို့ရမှာရှင့်။
Six international companies ended their involvement with the Burmese military.
ဒီလိုတဲ့နဲ့သူတို့ပတ်သက်နေတာတွေကိုရပ်ဆိုင်လိုက်တဲ့ကုမ္ပဏီပေါင်း6ခုရှိပါပြီ။အဲဒီ6ခုထဲမှာနှစ်ခုကနာမည်ရက်စီးရင်နဲ့ရှိနေတော့ကျွန်တော်တို့ဖယ်ရှားလိုက်ပါတယ်။နောက်၄ခုကတော့နာမည်ရက်စီးရင်နဲ့မထက်ခင်အီးမေးလ်နဲ့ကြိုတင်အကြောင်းကြားတဲ့အချိန်မှာသူတို့ကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့ဆက်ဆက်ပြီးလုပ်ကန်တော့မှာမဟုတ်ဘူးလို့ဂရီပေးအကြောင်းပြန်လာတဲ့အတွက်အများပြည်သူသိအောင်သူတို့ကုမ္ပဏီတွေရဲ့အမည်တွေကိုကျွန်တော်တို့မဖော်ပြခဲ့တော့ပါဘူး။
ဒီတိမ်ဆိုးရရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်မှုအကူအညီပေးရေးအဖွဲ့ DFID ကနေသူတို့ထောက်ပံ့တဲ့အကူအညီတွေကိုမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့မပတ်သက်ဖို့မိဖက်အဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂအပါအဝင်အခြားအဖွဲ့တွေကိုတရားဝင်စာရေးသားပေးပို့ခဲ့တယ်လို့ဒီတိမ်ပါလီမန်မှာဒီလအစောပိုင်းကအစိုးရဘက်ကအတည်ပြုပြောခဲ့တယ်လို့သိရပါတယ်ဆိုတော့ဒီအပေါ်မှာဘာမှကမ်ပိန်း UK ရဲ့သဘောထားသိပြရစီရှင
် they didn't take any action to try to make sure that when they give a grant to the UN to
ကုလသမဂ္ဂဓမ္မမို့ကုမ္ပဏီတစ်ခုဓမ္မမို့ဘယ်သူကိုပဲတစ်တစ်ရမုံငွေပေးတဲ့အခါမြန်မာစစ်တပ်ကုမ္ပဏီတစ်ခုနဲ့ဆက်ဆက်ပြီးဒီငွေတွေကနေဘယ်လိုနည်းနဲ့မှအသုံးမပြုရဘူးဆိုတဲ့ကန့်သတ်ချက်မျိုးသူတို့ချမှတ်ထားပါဘူးအခုတော့မြန်မာစစ်တပ်နဲ့ဆက်ဆက်တဲ့ဘယ်ကုမ္ပဏီကိုမှအသုံးပြုနေဘူးဆိုတာစစ်ဆေးဖို့လိုရဲဆိုပြီးဒီမှာနိုင်ငံတွေကသူတို့ရဲ့မိဖက်အဖွဲ့အစည်းတွေကိုစာနဲ့အကြောင်းကြားထားတယ်ဆိုတာကျွန်တော်တို့သိရတာပါ။ဒါဟာမြန်မာစစ်ဖက်နဲ့ဆက်ဆက်တဲ့ကုမ္ပဏီတွေနဲ့မပတ်သက်ရေးအလူရှင်အားလုံးမှာမူဝါဒတစ်ခုကျလာစေဖို့အတွက်စိတ်ကိုအေးပါပြီးထူးခြားတဲ့ကြေထုံးမှုတစ်ခုဖြစ်ပါတယ်
။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် SSM အဖွဲ့ကလည်းစက်တင်ဘာလကထုတ်ပြန်ထားတဲ့မြန်မာတက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာရင်းမှာတက်မတော်နဲ့တိုက်ရိုက်ဒါမှမဟုတ်တွဲဝိုက်ပြီးလုပ်ကိုင်နေတဲ့နိုင်ငံတကာစီးပွားရေးကုမ္ပဏီပေါင်းအနည်းဆုံး44ခုတည်းက
ဒီတဲ့အခြေစိုက်ရေချောင်းသွားလာရေးဆိုင်ရာ navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ Very Post Company နော်ဝေးအခြေစိုက်ဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်တဲ့ Jotron ကုမ္ပဏီစတဲ့မြန်မာစစ်တပ်ကိုနည်းပညာတွေရောင်းချနေတဲ့ကုမ္ပဏီတချို့လည်းပါဝင်ခဲ့ပါတယ်ရှင်။